မြန်မာနိုင်ငံမှာဖေဖော်ဝါရီလ17ရက်နေ့အာလာသိမ်းပြီးချိန်ကစပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့ပုံစံနဲ့လူပေါင်း1000ကျော်အသက်ခံရတာကိုတွေ့ရှိခဲ့ရတယ်လို့စစ်တပ်အာလာသိမ်းတဲ့တစ်နှစ်ပြည့်နေ့မှာ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရဲအဖွဲ့ခေါင်းဆောင်နီကိုလတ်စ်ကိုမီချန်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။လုံခြုံရေးအဖွဲ့ဝင်တွေဟာအရသာထောင်ပေါင်းများစွာကိုဖမ်းဆီးထားတယ်မှာနှင်းပန်းနှိပ်စက်တာနဲ့အကျန်းဖက်စောကားတာတွေတက်ဖြတ်တာတွေရှိခဲ့ကြောင်းယုံကြည်ရတဲ့ဆက်ဆံမှုတွေရှိနေပြီးအချက်လက်တွေကိုစစ်ဆေးပြီးရင်အထောက်အကူပြုမဲ့အမှုတွေတည်ဆောက်နေတယ်လို့လည်းပြောပါတယ်